မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ၃လရှိသွားပြီဖြစ်ပြီးမေလ၂ရက်တနင်္ဂနွေနေ့မှာတော့ကမ္ဘာလုံးဆိုင်ရာမြန်မာနေဦးတော်လှန်ရေးဒုတိယလှိုင်းအဖြစ်နဲ့နိုင်ငံပေါင်း18နိုင်ငံမှာအထိမ့်မှန်လှုပ်ရှားမှုတွေကျင်းပခဲ့ကြပါတယ်။ကနေဒါနိုင်ငံကမြန်မာဒီမိုကရေစီလှုပ်ရှားသူတရားကြော်လောက်ဟာဗန်ကူးဗားမြို့2010ဆောင်းရာသီအိုလံပစ်မီးရှို့တိုင်ရှိရာလူစီကားတဲ့နေရာမှာဆန္ဒပြခဲ့ကြတယ်လို့ကိုကယ်ဗင်ရင်ကပြောပါတယ်
။ဟို18နိုင်ငံလုံးမှာဟို42မြို့ပေါ့နော်ကျင်းပသွားမဲ့ Bloody Glove Strike ပေါ့နော်သွေးစွန်းနေတဲ့ Lead 8ဒီတုံးပြီးတော့ကျွန်တော်တို့ဆန္ဒပြသွားတာပါ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့စစ်တပ်ကတပ်ဖြတ်နေတဲ့ဟာတွေကိုကျွန်တော်တို့စန့်ကျင်မယ်။ပြီးတော့ကျွန်တော်တို့ဒီဘက်ကကနေဒါအစိုးရကိုလည်းကျွန်တော်တို့ဖိအားပေးကျင်တယ်ပေါ့နော်။အဲ့ဒီအပြင်ကိုကျွန်တော်တို့ဒီချင်းပြည်နယ်၊ကရင်ပြည်နယ်၊ကချင်ပြည်နယ်တခြားနေရာတွေမှာဟိုစစ်တပ်နဲ့တိုက်နေတဲ့ဟာကိုကျွန်တော်တို့အသိမပြုကျင်တယ်ပေါ့နော်။အားလည်းအားပေးကျင်တယ်။အဲ့ဒီအပြင်ကိုအခုပေါ်ပေါက်လာတဲ့ဟို NUG National Unity Government ကို support ပေးကျင်တယ်ပြီးတော့ကျွန်တော်တို့ကနေဒါအစိုးရကိုလည်းတိမပြုစေချင်တယ်ပေါ့
အမေရိကန်နိုင်ငံမှာတော့ဘော့စတန်မြို့က Harvard တက္ကသိုလ်ရင်းပြင်မှာနေဦးတော်လိုင်းရဲ့ဆန္ဒပြပွဲပြုလုပ်ခဲ့တယ်လို့မြန်မာနိုင်ငံသား4000လောက်နေထိုင်တဲ့ထိုင်ဝမ်မှာတော့ယာနဲ့ချီးပြီးဆန္ဒပြခဲ့ကြတယ်နော်အလားတူပဲတနင်္ဂနွေနေ့ကဂျပန်တနင်္ဂနွေနေ့မှာလည်းတိုကျိုနာဂိုယာကိုဘေဆာကမြို့တွေမှာမြန်မာတွေရောဂျပန်လူမျိုးတွေပါလူယာနဲ့ချီးပြီးဆန္ဒပြပွဲတွေကျင်းပခဲ့ကြတာပါတောင်ကိုရီးယားနိုင်ငံဒေဂူးမြို့ရေမြောင်းတက္ကသိုလ်နားမှာလဲကိုရီးယားရောက်မြန်မာနိုင်ငံသားတွေကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုအဖြစ်ဆန္ဒပြခဲ့ကြပါတယ်